ဒီနေ့ဆရာတော်အကြံပြုဆွေးနွေးတင်ပြလိုတဲ့အချက်ကတော့မြန်မာနိုင်ငံမှာဘာသာကူးကွယ်မှုမတူကြတဲ့လူအဖွဲ့အစည်း community ချင်းချင်းငြိမ်းချမ်းစွာတူရှင်တွဲနေထိုင်နိုင်ရေးအချက်ဖြစ်ပါတယ်မြန်မာနိုင်ငံမှာဘုရားဘာသာ community လူအဖွဲ့အစည်း Christian community လူအဖွဲ့အစည်း Muslim community လူအဖွဲ့အစည်း Hindu community လူအဖွဲ့အစည်းရဲ့လူ community ကြီး၄ခုရှိပါတယ်ဒီ community ကြီး၄ခုငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်ရေးအတွက်တရားဝင်လှုပ်ဆောင်ရမယ်ကိုယ်စားလှယ်တွေခေါင်းဆောင်တွေကို community အသီးသီးမှရွေးချယ်တောင်းပေးရမှာဖြစ်ပါတယ်ဒီကိုယ်စားလှယ်တွေဟာတစ်လတစ်ကြိမ်ပုံမှန်စုဝေးကြပြီးတော့ community အချင်းချင်းငြိမ်းချမ်းချမ်းနေထိုင်ရေးအတွက်ဆွေးနွေးတိုင်ပင်ကြမှာဖြစ်ပါတယ်ဘာသာရေးပြဿနာလူမှုရေးပြဿနာအဲ့ဒီပြဿနာတွေများပေါ်လာခဲ့ရင်လည်းပဲငြိမ်းချမ်းစွာလက်တွဲပြီးအတူဖြည့်ရှင်းသွားကြမှာဖြစ်ပါတယ်ပြဿနာကို community အဆင့်မှာဖြည့်ရှင်းသွားဖို့ပါပဲအခြေခံ community အချင်းချင်းဖြည့်ရှင်းသွားနိုင်ရင်နိုင်ငံတော်အဆင့်အထိရောက်သွားတော့မှာမဟုတ်ပါဘူးအနဲ့တွင်ရမှာကိုအနဲ့ထွန်းလိုက်ခြင်းပါပဲဒီငြိမ်းချမ်းရေး community ကိုယ်စားလှယ်တွေကိုခေါင်းဆောင်တွေကိုမြို့နယ်အုပ်ချုပ်ရေးဌာနမှအသိအမှတ်ပြုပြီးပံ့ပိုးပေးထားပါမယ်ဒီ community ခေါင်းဆောင်တွေဟာနိုင်ငံရေးမဖက်ငြိမ်းချမ်းရေးအတွက်သာလှုပ်ဆောင်သူတွေဖြစ်ရပါမယ်အဲ့တော့ဘုန်းကြီးပြောလိုတဲ့အချက်ကတော့အဲ့ဒါအဓိကပါပဲပေါ်လာတဲ့ဘာသာရေးပြဿနာပဋိပက္ခလူမှုရေးပြဿနာတွေကို community အဆင့်နဲ့ဒါ community leader တွေခြေကမှစူပေါင်းဖြည့်ရှင်းသွားကြဖို့အတွက်ဖြစ်ပါတယ်အဲ့တော့အဲ့ဒီတိုင်းဖြည့်ရှင်းသွားမယ်ဆိုရင်တော့ဘုန်းကြီးရဲ့ခင်မင်းရဲ့အရာတော့သေးတဲ့အပြစ်ဟာပျောက်သွားမယ်ကြီးတဲ့အပြစ်ဟာလည်းငယ်သွားမယ်ဆက်တဲ့အပြစ်ပေါ့လေအဲ့တော့ညီငယ်ရေးအတွက်ကိုရှေ့ရှုနိုင်မှာဖြစ်ပါတယ်အဓိက message ကတော့ဒီလောက်ပါပဲဒါကြောင့်အယူကွဲပြားကြဆိုလဲလူမခွဲကြပဲငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်ကြပါစေလို့ဆရာတော်အနေနဲ့နှစ်သက်ဦးချိန်ကာမှာဆုတောင်းမေတ္တာအထူးပို့သလိုက်ပါတယ
်အပတ်စဉ်စနေနေ့ညတိုင်းတင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။